ထိုင်းနိုင်ငံချွန်ဘူရီပြည်နယ်အတွင်းမှာကိုဗစ်ရောဂါကူးစက်နေတဲ့လူသမားတွေကိုဆက်လက်အလုပ်ဆင်းခိုင်းနေတဲ့ Super Fast Technology Company ဆက်ဖို့ပစ္စည်းထုတ်လုပ်နေတဲ့စက်ရုံကိုနေမီအာနာပိုင်နေတဲ့လူသမားအဖွဲ့တွေကဇူလိုင်လ23ရက်နေ့ကစစ်ဆေးမှုတွေလုပ်နေပါတယ်ဒီသတင်းကိုကျွန်မမအေးမာကပြောပြပေးမှာပါထိုင်းနိုင်ငံအတွင်းမှာနေ့စဉ်တောင်းနဲ့ချီပြီးကိုဗစ်ကူးစက်မှုတွေဖြစ်ပေါ်နေချိန်မှာမြန်မာအလုပ်သမားတွေအများဆုံးအလုပ်လုပ်ကိုင်နေတဲ့ထိုင်းနိုင်ငံချွန်ဘူရီပြည်နယ်နောင်ဆိုင်မြို့ကဆက်ပိုပစ္စည်းထုတ်လုပ်တဲ့စက်ရုံကကိုဗစ်ကူးစက်ခံရတဲ့ရွှေပြောင်းလုပ်သမားတွေကိုပုံမှန်အတိုင်းဆက်လက်အလုပ်ဆင်ခိုင်းနေတာပါစက်ရုံတွင်မှာအလုပ်သမား100ကျော်ကိုဗစ်ပိုးကူးစက်နေပေမဲ့စက်ရုံတာဝန်ရှိသူတွေကအလုပ်သမားတွေကိုလူနာနဲ့လူကောင်းပါဆက်လက်အလုပ်ဆင်ခိုင်းနေတာကြောင့်ယောဂဘုတ်ကုသခံရမှာကိုစိုးရိမ်နေလို့တမားတွေဟာအလုတ်ဆက်မစင်းရဲပဲဖြစ်နေကြပါဗျ။ဒီအခြေအနေတွေကိုနေမြေကန်လူလူတွေနဲ့ကြေးရွာတကြီးကတက်ဆိုင်ရာအာဏာပိုင်နေထိုင်တိုင်ကြားခဲ့ပါဗျ။ဇူလိုင်လ23ရက်နေ့မှာတော့ချွန်ဘူရီပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာစုခွန်စုဝမ်စကင်ဦးဆောင်တဲ့နေမြေအာဏာပိုင်နေနဲ့ကျန်းမာရေးအလုပ်သမားကာကွယ်ရေးအဖွဲ့တွေဟာဒီစက်ရုံကိုတွားရောက်စစ်ဆေးခဲ့ကြချိန်မှာအုပ်ချုပ်ရေးမှူးสุขนสุวรรณสกินก็ท้ายบาตาเนี่ยอคุณหลูပြောสู่ต่อมาเลย
ป่วยไปกักไว้จํากัดบริเวณแล้วก็คุมไว้ให้อยู่ส่วนในโรงงานเนี่ยก็จะมีการทําความสะอาดแล้วก็ล้างในเรื่องของการฆ่าเชื้อนิดนึงจะตามวิธีการของกระทรวงสาธารณสุขแล้วก็ให้คนงานที่ไม่เป็นเนี่ย
သူပြောသွားတာကတော့အခုလိုမျိုးစက်ရုံအတွင်းမှာယောဂပိုးကူးစက်နေပြီဆိုရင်ပိုးတွေ့လူနာတွေကိုတိစက်ဖဲထုတ်ထားပြီးစက်ရုံကိုယောဂပိုးတန့်စင်အောင်ပိုးသက်ဆေးဖြန်းတာမျိုးလုပ်ရပါမယ်စက်ရုံလုပ်ငန်းရှင်တွေအနေနဲ့ဒီအချက်ကိုလိုက်နာလှုပ်ဆောင်မှုမရှိဘူးဆိုရင်ကက်ယောဂအရေးပေါ်ဥပဒေအရဆက်လက်အရေးယူခံရပါမယ်ဆိုပြီးပြောသွားတာပါထိုင်းနိုင်ငံချွန်ဘူရီပြည်နယ်ဟာယောဂကူးစက်မှုနှုန်းအမြင့်ဆုံးဖြစ်လာနေတာကြောင့်နေမြေအတွင်းပုံမတင်းကျက်တဲ့ဥပဒေတွေထုတ်ပြန်ဖို့ပြင်ဆင်နေတဲ့ပြည်နယ်လည်းဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းမှာအခုဆိုရင်ကိုဗစ်အတည်ပြုလူနာ 48,000 ကျော်ရှိနေပြီးဇူလိုင်လ24ရက်နေ့တရက်ထဲမှာပဲလူနာအသစ်14,000ကျော်ထပ်တိုးလာနေပါတယ်။ဒီထဲမှာမြန်မာရွှေ့ပြောင်းလူသမားတွေလည်းပါဝင်နေပါတယ်ရှင်။